Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2015ခုနှစ်မေလ1ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါအခုညနေပိုင်းညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။တပတ်လောက်စူပူဆန္ဒပြမှုတွေနဲ့မငြိမ်မသက်ဖြစ်နေတဲ့ဘယ်ဒီမိုးမြို့မှာဒီကနေ့တောက်ကြနေအစမှာတော့ငြိမ်သက်နေပါတယ်။ဟူဒီတပုံတွေဟာနေဆက်ကြော်ပြပြီး sorry ဒီရက်တက်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နေပေါ်မှာတော့ငလင်းကြံဒဏ်ကြောင့်ဒဏ်ရာရသူဟာ6200အထိတိုးလာနေတာပါ။အမေရိကန်နိုင်ငံကိုရောက်နေတဲ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းနဲ့အဖွဲ့ဟာပါလီမန်နှစ်ရက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ရွေး
။အခုညဆက်လက်နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်ဆက်မှာဒီကနေ့ကျင်းပခဲ့တဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးမှာဆွေးနွေးပြောဆိုချက်တွေကိုပြောပြပေးသွားမှာဖြစ်တယ်လို့ကချင်ပြည်နယ်ရဲ့စစ်ရေးအနေထားတင်မာမှုကြောင့်ကချင်ကြောက်တွင်းနဲ့ရှေတွင်းတွေမှာအလုလုနေကြတဲ့ရခိုင်လူ့သမားတွေနေရရင်ပြန်ကြဖို့ပြည်နယ်အစိုးရတွေကစီစဉ်ဆောင်ရွက်ပေးနေတဲ့အခြေအနေတခါရခိုင်ပြည်နယ်ကြောက်တော်ဒေသဘက်မှာရှိတဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသခံပြည်သူပြည်သားတွေရဲ့လူခွင့်ရေးဆုံးရှုံးနေရမှုအခြေအနေနဲ့အတူထိုင်းနဲ့မြန်မာနှစ်နိုင်ငံပူးပေါင်းပြီးလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နိုင်မဲ့ဘန်ကောက်မြို့ကအလုပ်ရုံဆွေးနွေးပွဲအရေအကြောင်းကိုလည်းနားဆင်ကြားရပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်။ဆန္ဒပြမှုတွေနဲ့စုပ်ပူးမှုတွေဖြစ်ခဲ့တဲ့ American ပြည်ထောင်စု Washington DC မြောက်ပိုင်းကဘယ်ဒီမျိုးမှုမြို့မှာဒီကနေ့တောက်ကြနေအစမှာတော့ငြိမ်သက်နေပါတယ်။ Freddie Gray သေဆုံးရမှုပေါ်မှာရဲအစင်ခံစားတွေ့ရှိခြင်းနဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေကတိုးလာနေပါတယ်။ April 19ရက်နေ့က Gray သေဆုံးခဲ့တဲ့နေရာဝန်းကျင်မှာစုဝေးလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့နောက်ပိုင်းရဲတွေကငြိမ်ငြိမ်သက်သက်ရှိကြဖို့ပန်ကြားနေပေမဲ့မနေ့ကညဘက်တုန်းကတော့တင်းမာမှုတွေနဲ့ပောက်ကွဲလို့နေပါဖြစ်ခဲ့တာပါ။ဒါပေမဲ့ဆန္ဒပြသူတဦးကိုရဲကဖမ်းဆီးပြီးခဲ့တဲ့နောက်မှာတော့အခြေအနေကိုရဲကပြန်ပြီးထိန်းနိုင်ခဲ့တာပါ။ကျသက်ပရင်းနဲ့အစောပိုင်းတုန်းကရဲစုံစမ်းစစ်ဆေးမှုရလဒ်တွေကို Maryland ပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းခဲ့ပါတယ်။ဒီရုံးကနေ Gray ကိုဖမ်းဆီးမှုမှာပါဝင်ခဲ့တဲ့ရဲရရှိ6ဦးကိုတရားစွဲတဲ့မစွဲတဲ့ဆုံးဖြတ်ပေးမှာဖြစ်ပါတယ်။ Gray ကိုရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်လာစဉ်ကပတ်ပတ်မထားတာကြောင့်အဲ့ဒီမှာသူ့ဟာသူပဲဒဏ်ရာရခဲ့သလားဆိုတော့အာဏာပိုင်တွေကစစ်ဆေးနေပါတယ်။ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဘယ်ဒီမိုးအကြမ်းဖက်ဆန္ဒပြမှုတွေဟာ Freddie Gray သေဆုံးမှုတစ်ခုတည်းကြောင့်မဟုတ်ဘူးလို့ပြောပါတယ်။သူတို့က Gray သေဆုံးခဲ့တာဘာကြောင့်လဲ။ဘာဖြစ်လို့လဲဆိုတာကိုသိကျင်ကြတဲ့အပြင်ဒီလိုဖြစ်ရတွေက American နိုင်ငံတဝန်းမှာဖြစ်ပွားနေတာမို့ဒါကဘယ်ဒီမိုးမြို့တစ်မြို့ရဲ့ပြဿနာမဟုတ်တော့ဘူးလို့ဆိုပါတယ်။
ဆော်ရီအာရီဗီးယားနိုင်ငံကိုတိုက်ခိုက်ဖို့နေဆက်ဖြတ်ကျော်ပြီးအလုံးရင်နဲ့ဝင်လာကြတဲ့ယေမင်ကဟူသီတပုံတွေကိုပြန်လည်တိုက်ခိုက်ခဲ့ရမှာဒါဇင်ပေါင်းများစွာသောတပုံတွေသေဆုံးသွားတယ်လို့ဆော်ရီအာနာမိုင်နီကပြောပါတယ်ဟူသီတပုံတွေဟာနေဆက်တပ်စခန်းတွေကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဆော်ရီမြေပြင်တပ်နဲ့လေကြောင်းတပ်တွေကတပုံတွေကိုပြန်တိုက်ခဲ့တာပါဆော်ရီကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်ကြေညာချက်ထဲမှာတော့ဂျာတာပရီနီညကဆော်ရီတောင်ပိုင်းနာဂျရန်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းဆော်ရီစစ်သား3ဦးကြာဆုံးသွားတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့5ဘက်လောက်ကဆော်ရီဥဆောင်တဲ့တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့ပြီးနောက်ပိုင်းမှာတပုံတွေအလုံးရင်းနဲ့အခုလိုနေဆက်ဖြတ်ကျော်ပြီးထိုးစစ်ဆင်တာဟာပထမအဦးဆုံးအကြိမ်ပဲဖြစ်ပါတယ်။အီရန်ကထောက်ပံ့မှုပေးထားတယ်လို့ယူဆရတဲ့တပုံတွေအားနည်းသွားအောင်လို့ဆိုတဲ့ရည်မှန်းချက်တွေပြီးမြောက်ပြီလို့ယူဆတာကြောင့်ဆော်ရီကသူတို့ရဲ့လေကြောင်းထိုးစစ်တွေကိုရပ်ထားတယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းကြေညာခဲ့ပါတယ်။
ပါရှားပင်လယ်ကွေ့ထိပ်ကဟော့စမတ်ရေလက်ကြားကိုဖျက်တဲ့အမေရိကန်အလံလှန့်ထူထားတဲ့ကုန်သင်္ဘောတွေကိုအီရန်တွေရဲ့ဂျားဖြတ်နှောက်ယှက်မှုနဲ့မကြုံရစေဖို့အတွက်အမေရိကန်ရေတပ်သင်္ဘောတွေအတူလိုက်ပါပြီးစောင့်ရှောက်မှုတွေကိုစတင်လိုက်ပြီးဖြစ်ပါတယ်။အီရန်က Marshall Islands အလံလှန့်ထူထားတဲ့ Max Tigris သင်္ဘောကိုရပ်ခိုင်းပြီးပါလာတဲ့သင်္ဘောသားတွေကိုဖမ်းဆီးခဲ့တဲ့နောက်မှာအီရန်ရဲ့လုံရက်ကိုရန်လိုတဲ့လုံရက်ဖြစ်ရှုမြင်တဲ့အမေရိကန်အစိုးရကအခုလိုမူဝါဒတဲ့ချမှတ်ထုတ်ပြန်ရတာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်။ဒီတမောကိုကန့်ကပ်ဖို့အတွက်ပြောပေမဲ့ငင်းဆန်ခဲ့တာမို့အီရန်ရဲတပ်ကဒီတမောကိုကန့်ကပ်ဖို့စောင့်ခေါ်ပြီးအရေးယူရတာဖြစ်တယ်လို့အီရန်နိုင်ငံကြီးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောပါတယ်။ဒါအပြင် Max တမောလိုင်းဟာအီရန်တရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်အရဒဏ်ချိန်ငွေပေးဆောင်မှုရှိနေတဲ့အတွက်အခုလိုဒီတမောကိုတားဆီးရကြောင်းလည်းအီရန်အစိုးရကပြောပါတယ်။ နိုင်ငံတကာရေကြောင်းလှုပ်ထုံးလုံနေရတင်မော်ရီဟာလက်နဲ့တွေတဲဆောင်တာဒါမှမဟုတ်ထောင်လိုင်းရေးလှုပ်တာလိုမျိုးချိုးဖောက်မှုတွေမလုံမချင်းဒီရေလက်ကြားကိုအနှောက်အယှက်မရှိဖြတ်တန်းနိုင်ခွင့်ရှိနေတာဖြစ်ပါတယ်
။ရုရှားဟာယူကရိန်းနိုင်ငံတွင်မှစီးရေးရဝင်ရောက်ဆွတ်ဖက်မှုတွေအရင်ကရှိခဲ့တယ်လို့နောက်ထပ်ဆက်လုပ်လာနိုင်ပွဲရှိတယ်လို့အမေရိကန်တပ်ဖွဲ့ဗိုလ်ချုပ်ကြီး Breedlove ကပြောဆိုလိုက်ပါတယ်။အရှိယူကရိန်းဒေသမှာအစောပိုင်းတုန်းကရန်နာခဲ့တဲ့ရုရှားတို့ရဲ့ထောက်ပံ့ရေးနဲ့တင်တန်းတွေပြန်ပေးတာမျိုးပြန်လည်တည်ဆောက်မှုလုပ်တာမျိုးတွေအနာဂတ်မှာရှိလာနိုင်ကြောင်းနဲ့အပြစ်ခံရစေးရေးသဘောတူညီမှုစယူခဲ့တဲ့ဖေဖော်ဝါရီလ12ရက်နောက်ပိုင်းတိုက်ခိုက်မှုတွေအတွင်းအဲ့လိုထောက်ပံ့မှုတွေရှိခဲ့တယ်ဆိုတာတွေ့ရတယ်လို့ဗိုလ်ချုပ်ကြီး Breedlove ကပြောတာပါ။အမေရိကန်သမ္မတဟောင်းဂျင်မီကာတာကပြောဆိုရမှာတော့ယူကရိန်းပြည်ပခမင်းစ်မျိုးသဘောတူညီချက်ကိုရုရှားကအကောင့်ထဲပို့ဆုံးဖြတ်လုဆောင်နေတာတွေ့ရတဲ့အတွက်ကျေနပ်ကြောင်းပြောဆိုလိုက်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကညဘက်တနင်္ဂနွေကိုဆက်လက်ကြေညာနေပါတယ်ပြည်ထောင်စုလွှတ်တော်နာယကပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရပ်စလုံးကအထင်ကြီးခေါင်းဆောင်တွေကိုတွေ့ဆုံပါတယ်။ပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့အဖွဲ့ဟာအမေရိကန်ထက်လွှတ်တော်အများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell အောက်လွှတ်တော်အနည်းစုခေါင်းဆောင် Democratic လွှတ်တော်မှ Nancy Pelosi အောက်လွှတ်တော် Democratic လွှတ်တော်မှ Joe Crowley တို့ကိုကြာသပတေးနေ့ကတီးခြားစီတွေ့ဆုံခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်အရဧပြီလ30ရက်နေ့မေလ6ရက်နေ့အထိတပတ်ကြာလာရောက်တဲ့သူရဦးရွှေမန်းရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီနှစ်ကုန်ကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအလားအလာတွေကိုအဓိကထားဆွေးနွေးသွားမယ်လို့အောက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီက VOA ကိုပြောဆိုထားပါတယ်သူရဦးရွှေမန်းဟာဒီကနေ့တောက်ချာနေမှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asian Society မူဝါဒတိုက်ပန်းကာနေဂီတောင် Endowment နဲ့John Hopkins တက္ကသိုလ်ကိုပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆရတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းလူကုံကူးလေးရှိတဲ့လမ်းကြောင်းတစ်ခုမှာတောက်ကြနေကရှာတွေ့ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အလောင်းရှာတွေ့တဲ့နေရာဟာမလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံဆုံခရာခရိုင်ဆာရာအိုဒေသမှာဖြစ်ပြီးလေဆီးဒုက္ခသည်တွေကိုလူကုန်ကူးသူတွေကယာယီထိန်းသိမ်းထားလေးရှိတဲ့နေရာတစ်ခုမှာထားခဲ့တာပါမြုပ်နှံထားတဲ့32လောင်းတွေက4လောင်းကိုခွဲစိတ်စစ်ဆေးဖို့ဆေးရုံကိုပို့ထားတယ်လို့ထိုင်းကယ်ဆယ်ရေးလှုပ်သားဖြစ်သူတမ်ဆူဝမ်ကသတင်းဌာနတွေကိုပြောပါတယ်ရုပ်အလောင်းအားလုံးနီးပါးပုတ်နေပြီးအဲ့ဒီတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားအမျိုးသားတူဦးအသက်ရှင်လျက်ပြန်တွေ့ရတာကြောင့်ဆေးရုံကိုပို့ပြီးကူးသမှုခံယူခဲ့ပါတယ်အခုတော့အဲ့ဒီလူအခြေအနေကောင်းတယ်လို့ဆေးရုံကပြောပါတယ်စုံစမ်းစစ်ဆေးရေးလုပ်ဖို့ထိုင်းစစ်တပ်နဲ့နေကြားဆောင်တပ်တွေကအဲ့ဒီနေရာကိုလုံခြုံရေးတားမြစ်ထားပါတယ်မြန်မာနိုင်ငံကထောင်ချီတဲ့ရိုဟင်ဂျာမွတ်စလင်ရွှေပြောင်းသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကလည်းအခုနောက်ပိုင်းအန်ဒီအများတဲ့ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလမ်းကြောင်းကတဆင့်မလေးရှားနိုင်ငံကိုဆက်သွားနေကြတာပါအဲဒီကမှတဆင့်ကဘာအရရက်ကိုဆက်ပြီးရွှေပြောင်းသွားကြပါလေ
။နေပေါ်နိုင်ငံမှာငလျင်တညောက်ဒေသအောင်သူအရေးအတွက်ဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြနေမှာ6200အထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပျက်စီးပုံတွေတဲကဒေသုံသူရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေကရှာဖွေထုတ်ယူနေတာနဲ့အမျှဒေသုံသူအရေးအတွက်ဟာထပ်ပြီးတိုးလာနိုင်ပွဲရရှိပါတယ်။နေပေါ်အစိုးရကဒေသုံသူမိသားစုတွေအတွက်ဒေါ်လာ1000စီအပြင်တကြိုစီအဖြစ်နဲ့ဒေါ်လာ400စီပေးနေပါတယ်။ငလျင်တန်းကလူပေါင်း8တန်းကျော်ထိခိုက်ရှိသလိုအုံမဲ့အိမ်မဲ့ဖြစ်ရသူက2တန်းထက်မနည်းရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်
။မေလ1ရက်ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလို့သမားနေမေဒီနေ့မှာကဘာတလွှားကအလို့သမားတွေဟာလမ်းပေါ်ချီတက်ဆန္ဒပြခဲ့ကြပြီးလောက်ခလာစာတိုးမြှင့်ပေးရင်းနဲ့အလို့ခွင်အခြေအနေတိုးတဲ့ကောင်းမွန်အောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းမြန်မာစစ်ရုံအလို့သမားတွေယာနဲ့ချီစူဝေးပြီးအခြေခံလိုအားကတနေ့ကိုကြက်9600အထိတိုးမြင့်ပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အလားတူကမ္ဘောဒီးယားနိုင်ငံမျိုးတော်ဖနွန်ပင်မှာလည်းအလို့သမားတွေအတွက်လောက်ခလာစာတိုးပေးဖို့နဲ့အလို့ခွင့်အခြေအနေတိုးတက်အောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အင်ဒိုနီးရှား၊ဖိလစ်ပိုင်နိုင်ငံတွေမှာတော့တစ်နေ့လိုအား $2 တောင်မရတာကြောင့်လောက်ခတိုးပေးဖို့တောင်းဆိုခဲ့ကြပါတယ်။
မီလာတီရဲ့တောက်ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲအရင်ဆုံးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အစည်းအဝေးဘက်ကိုကြည့်ကြရအောင်ပါရှင်။တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ထိပ်သီးညီလာခံကိုဒီကနေ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်ဆန်းမှာစတင်ခဲ့ပါတယ် UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန့်ခွန်ပြောကြားခဲ့ရမှာညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားပြောဆိုခဲ့ပြီးစစ်ပွဲတွေမရက်စဲနိုင်ခဲ့ရင်ပြီးခဲ့တဲ့မတ်လကုန်တုန်းကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကလည်းစက္ကူဘော့ကစာသားသာဖြစ်နေမယ်လို့ပြောခဲ့ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာဒီကနေ့စတင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုအဖွဲ့စစ်နှစ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်အနည်းဆုံး60လောက်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒီညီလာခံမှာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့ NCCT ခေါ်အပြည့်အခက်ရက်စဲရေးညှိနှိုင်းအဖွဲ့တို့မတ်လ31ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေလုံးဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိနေတာလည်းဖြစ်ပါတယ်ညီလာခံစတင်ပြီး UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန်ခွန်ပြောကြားရာမှာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့ပိုအိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
ဖော်မေကွန်ရဲ့ဘဝတော့ညီညွတ်ရေးအတွက်ပါပဲနောက်ဆုံးနိုင်ငံရေးစာချုပ်ချုပ်နိုင်ဖို့အထိပူးပေါင်းဆောင်ရွက်ဖို့ပါဗျာဒါတွေပါပါတယ်ဘုန်းကတိကလေးရရတဲ့မူကြမ်းနဲ့ခက်ခဲစားတော့သူကမြေပြင်တိုက်ပွဲတွေမရဘူးဆိုရင်ပေါ့ဗျာဒီမူကြမ်းကအတိတ်ပဲမရှိဘူးပေါ့စာရွက်ပေါ်ကစာသားတွေပဲဖြစ်မှာပေါ့အကောင့်ထဲပုံနိုင်တာမဟုတ်ဘူးပေါ့ဒါကြောင့်အကောင့်ထဲပုံနိုင်တဲ့မူကြမ်းမျိုးဖြစ်အောင်ကြိုးစားရမှာပေါ့ဗျာအဲ့ဒီလိုတော့သူထောက်ပြတာရှိပါ
ဒီမိန်ကုန်းမှာ UWSP ကပြည်တော်စုအစိုးရရှိကိုတင်ပြထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတိုင်းရင်းသားခေါင်းဆောင်တွေစီကစာနာမှုနားလည်မှုနဲ့ထောက်ခံမှုတွေရမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားထားပါတယ်။ညီလာခံစတင်တဲ့နေ့မှာတော့မွန်ပြည်သက်ပါတီကိုကန့်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ရခိုင်တမရပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အဓိကတင်ပြဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့အပေါ်မှာဗိုလ်မှူးကြီးခွန်ဥက္ကာက
ဒီနေ့ဆွေးနွေးပွဲကဒီအာဂျန်ဒါတွေ issue တွေဆွေးနွေးတဲ့အဆင့်မရောက်ဘူးဒီနေ့ဆွေးနွေးပွဲကတက်ရောက်လာတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တွေကကိုယ့်အမြင်သဘောထားကိုတင်ပြတာဖြစ်တယ်အပြန်လာမေးတာတော့ဘာလို့မရှိသေးဘ
ူး UWSP အဖွဲ့ဟာပန်ဆန်းညီလာခံကို NCCT အဖွဲ့ဝင်16ဖွဲ့အနေနဲ့ကကိုယ့်ဘွဲကိုသာရွေးချယ်ဖိတ်ကြားတာနဲ့ပတ်သက်ပြီးညီလာခံမစတင်ခင်ကဝေဖန်တာတွေလည်းရှိခဲ့ပါတယ်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ဒီညီလာခံနဲ့ပတ်သက်ပြီးသူ့အမြင်သဘောထားကိုအခုလိုပြောပါတယ်
။အာရညနာမှုရှိတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီလိုက်စားမှ2ချိန်လော်ကီလာမှ2ချိန်တိုင်းသားတွေတော်လိုင်းဖွဲ့စည်းတွေညီလာခံလောက်ခဲ့ပြီးပြီ။အဲ့ဒီမှာဝါပြည်သူစီညီပါတီနဲ့ဒီမုံလာဖွဲ့ကတခါမှလာမတက်ဘူးခင်ဗျ။ဒါကြောင့်ကျွန်တော်တို့ကဒီခေါ်သူတို့ကိုယ်တိုင်ဦးစီးပြီးတော့သူတို့နဲ့ညီမှာသိခေါ်ပြီးတော့ကျင်းပတဲ့အတွက်သူအောင်ဆောင်ရမှုကိုကျွန်တော်လက်ခံကြိုဆိုမှာဖြစ်တယ်တိုင်းလာညီညွတ်ရေးအတွက်ပေါ်လကောင်းပေါ့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းတွေပေါ်မှာပေါ်လကောင်းအင်အားတွေပို့ပြီးတော့ရရှိတယ်ဆိုတဲ့အမြင်မျိုးပေါ့ဗျာဒီနေ့ဖွင့်တဲ့ရက်မှာကျွန်တော်တို့အဲ့ဒီလိုတော့ခံစားမိတယ်ဗျာ
မြန်မာနိုင်ငံငင်းကြေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဤပညာရပ်ပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva Chaseite Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးဇာကျဲလျံကတော့ပန်ဆန်းမှာကျင်းပတဲ့ညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့လိုအပ်နေကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့ငင်းကြေးဖြစ်စဉ်ကိုတော့ထိခိုက်မှာမစိုးရိမ်ကြောင်းပြောဆိုပါတယ
်အခုဘဝကကြီးမှုကျင်းပနေတဲ့ညီလာခံက NCCT ကမျှော်မှန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်ပြီးတော့အစိုးရဆီကနေရထားတဲ့နောက်ဆုံးမူကြမ်းဆွေးနွေးဖို့အတွက်ရည်ရွယ်ထားတဲ့ထိပ်သီးညီလာခံကြီးကိုသူတို့ကလောက်တာမဟုတ်ဘူးအဲ့ဒါကြောင့်ဒီဖြစ်စဉ်မှာမပါတဲ့အဖွဲ့တွေအတွက်ကတော်တော်လေး misunderstanding နဲ့ရှိနေတဲ့ခါကြတော့အခု NCT ကနေ NCCT အဖွဲ့ဝင်မှာပါတဲ့အဖွဲ့ရောမပါတဲ့အဖွဲ့ဝင်ပါအားလုံးခေါ်ထားပြီးမှအခုတီးတန့်ထိပ်သီးညီလာခံကိုထပ်ခေါ်ပြီးမှကြေရင်ဆွေးနွေးကြမှာဖြစ်ပါတယ်အခုဒီမှာဆွေးနွေးတဲ့အပိုင်းကလေ NCCT ကလည်းဥဆောင်နေတဲ့အခုအစိုးရနဲ့ငင်းချင်းဖြစ်ချင်းတွန်းနေတဲ့ဟာကိုလေထိခိုက်မယ်လို့လေကျွန်တော်မစိုးရင်ဘူးအကြောင်းရင်းက NCCT ကနေကြီးမှုအကျင်းပတာမဟုတ်ဘူး NCCT agenda အတိုင်းတွားတာမဟုတ်တဲ့ခါကျတော့ကျွန်တော်မစိုးရင်ဘူး
ပန်ဆန်းညီလာခံကိုဒီလ6ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒီညီလာခံပြီးဆုံးတဲ့နောက်မှာ NCCT ကဥဆောင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံကျင်းပမဲ့ရက်ကိုဆုံးဖြတ်ဖို့ရှိနေပါတယ်။တနင်္ဂနွေလုံးအပြစ်ခက်ရက်စဲရေးအတွက်ပြင်ဆင်နေတဲ့တစ်ချိန်တည်းမှာတော့ရှမ်းပြည်နယ်အတွင်းကကိုကန့်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။တိုင်းသားလက်နက်ကိုင်တွေရဲ့အပြစ်ရက်တွေ့ဆုံဆွေးနွေးမှုကနေကချင်ပြည်နယ်အတွင်းတိုက်ပွဲတွေကအဲ့ဒီဒေသတွင်တွားရောက်လှုပ်လှုပ်နေကြသူတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိသလဲဆိုတာပြောပြပေးပါဦးမယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီကြောက်စိမ်းရွှေစတဲ့တပ်ထုတွင်သူအလို့သမားတွေငါပြောချင်အလုတ်သမားတွေအဖြစ်လာရောက်လှုပ်လှုပ်နေကြတဲ့ပြည်တွင်းရွှေပြောင်းအလုတ်သမားတွေကိုနေရရင်ပြန်ပို့ပေးဖို့ကချင်နဲ့ရခိုင်ပြည်နယ်အစိုးရတို့ကနေဆောင်ရွက်သွားမှာဖြစ်ပါတယ်။အခုလိုနေရပြန်ကြမဲ့အလုတ်သမားတွေထဲမှာရခိုင်ရွှေပြောင်းအလုတ်သမားကတထောင်နီးပါးရှိနေပြီးအင်ဂျီယာဂျီမရှိတဲ့သူတွေကိုရခိုင်ပြည်နယ်အစိုးရကနေစီစစ်ပြီးနေရချထားပေးမယ်လို့ပြောပါတယ်။အပြစ်ဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါကချင်ပြည်နယ်တွင်လာရောက်လှုပ်လှုပ်ကန်နေတဲ့ရခိုင်ရွှေပြောင်းလှုပ်သမားတွေဟာအလုတ်ကန်ရှားပါမှုနဲ့မိသားစုအခက်အခဲတွေကြောင့်အလုတ်သမားတစ်ထောင်နီးပါးဟာနေရပြန်ဖို့ကချင်ပြည်နယ်ဆိုရထံစီရင်တင်ထားတယ်လို့မြစ်ကြီးနှမြို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဦးဖြူတာချေက VOA ကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီကချင်ပြည်နယ်ရောက်ရခိုင်လုံးတွေစုတွေကရခိုင်ပြည်ပြန်နိုင်ရေးအတွက်မိမိသဘောလျောက်ပြန်ကျင်တဲ့လူ940ခန့်ကိုကျွန်တော်တို့တင်ထားတာပေါ့ခင်ဗျာကချင်ပြည်နယ်ဆိုရဖို့ဒေသကြီးကလုံခြုံရေးဝန်ကြီးဌာနကကချင်ပြည်နယ်မှာလာလုံခြုံရေးတဲ့ရခိုင်လုံးတွေစုတွေကဥပမာတော့ဒီကချင်ပြည်နယ်မှာလည်းပြောတလဝဲလောက်ဒီစီးပွားရေးအရှင်တွေကမကောင်းတဲ့အရှင်ကြတော့ဒီသူတို့မှာအထက်ကြီးရှိတာကဒီရှေးပြောင်းသွားတာလောက်ကင်နေကြတဲ့လူတွေဆိုတော့လေစားငယ်သမီးတွေလည်းတော့ပညာရေးကဆက်ကျဲတာပေါ့ခင်ဗျာအချင်းကျဲတဲ့လူကအနည်းစုပေါ့ခင်ဗျာအချင်းမကျဲတဲ့လူကအများစုဖြစ်တဲ့အတွက်သူတို့ကိုယ်ထေတာကိုပြန်ပြင်ကြတာပေါ့ခင်ဗျာ
နေရပြန်ချင်တဲ့လုပ်သမားတွေကိုတက်ဆိုင်ရာကချင်ပြည်နယ်ဆိုးရွားဖွဲ့ကိုတင်ပြထားရတယ်လို့ကချင်ပြည်နယ်ဆိုးရွားကနေတဆင့်ရခိုင်ပြည်နယ်ဆိုးရွားထံလူစည်းရင်းကိုပေးပို့ပြီးရခိုင်ပြည်နယ်ဆိုးရွားကကြောင်းပြန်မှတာပြန်ခွင့်ရမယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုဖွဲ့ဒုဥက္ကဋ္ဌဦးဖြူတာချေကဆက်ပြောပါတယ်
ကျွန်တော်တို့ကဒီကကချင်းပြည်နယ်အစိုးရအဖွဲ့နေဆိုင်ရေးရာလုံခြုံရေးဝန်ကြီးဗိုလ်မုံကြီးကောင်းအောင်ဆောင်ကိုအိမ်တော်စုမိုက်ချီနဲ့တင်တယ်ခင်ဗျအဲဒီတော့ဗိုလ်မုံကြီးကောင်းအောင်ကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်နေဆိုင်ရေးရာလုံခြုံရေးဝန်ကြီးဗိုလ်မုံကြီးစိန်လန်းစီကိုပို့မယ်လို့ကြားပြရပါတယ်ခင်ဗျဗိုလ်မုံကြီးစိန်လန်းဆောင်မှနေပြီးတော့ဒေသစီစစ်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဝန်ကြီးချုပ်ကဒေသစီစစ်ပြီးတော့မှကျွန်တော်တို့ပြန်လည်ပြီးတော့ပို့ပေးပါဆိုတဲ့အချိန်ကြမှာကျွန်တော်တို့ကနေပြီးတော့ဒီကလူရင်းစင်းနဲ့ရခိုင်မိသားစုဝင်တွေကိုပို့ပေးမှာခင်ဗျအစိုးရကပို့ပါလို့ပြောမှသာလေသူတို့ကလည်းပြန်ပြန်လေးလူမှပြင်းပြင်းပါလို့ပြောထားပါတယ်ခင်ဗျ
နေရပြန်သူတွေအတွက်အင်ယာချေမရှိတဲ့သူတွေကိုတော့ပြည်နယ်ဆိုရကနေစီစစ်ပြီးနေရာချထားပေးမယ်လို့လည်းဥဖြူတာချေကပြောပါတယ
်။လုံးဝအင်ယာချေဟိုမှာတကယ်နေရာထိုင်ရာမရှိဆက်ခဲတယ်တကယ်မရှိဘူးဆိုရင်တော့ဒီစစ်ပြီးမှရခိုင်ပြည်နယ်အစိုးရအနေနဲ့လောက်ဆောင်ပေးမယ်လို့ပြောထားတယ်ခင်ဗျာ
။နေပြည်နယ်ဆိုရတို့ကနေစီစဉ်လှုပ်ဆောင်နေတဲ့နေရပြန်ရခိုင်လူသမားတွေအတွက်အင်နေရာချထားပေးမယ်လို့ပြောဆိုပေးမယ်လေ။ဒီစီစဉ်ကိုအတိအကျမသိရှိသေးဘူးလို့လည်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပါတယ်။ဒါအပြင်ရခိုင်အလုပ်သမားတွေအနေနဲ့အလုပ်ကိုင်အစီမပြေရာကနေကချင်ပြည်နယ်အတွင်းလှုပ်ရှားနေတဲ့လက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းသွားမှဆွေးလို့နေပြည်နယ်အစိုးရတို့ကနေအခုလိုနေရပြန်ဖို့စီစဉ်နေတယ်လို့ယူဆကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီတက်မှာတော့ရခိုင်ပြည်နယ်ကအထောက်ကနေသားပေါ့နော်အဲ့မှာအလုပ်လုပ်နေတာတော်တော်ကိုများပါတယ်များတယ်ဆိုတော့အဲ့ဒါသူတို့အနေနဲ့စောင်းနေနေနေတာဟိုခုစစ်ပွဲရှိတဲ့သူတို့အဆင်မပြေဘူးပေါ့ဗျာဒါအပြင်ကဒါလောင်းနေတော့ဒီနယ်ဆိုရနဲ့တခုပုံပေါင်းပြီးတော့ဆက်ဆိုရတယ်လေအဲ့ဒီလူတွေကအလုပ်ကမရှိပါမရှိနဲ့ဟိုတစ်ဖက်ကလက်နက်ကိုင်ဖွဲ့စည်းတဲ့ကိုရောက်မှလည်းသူတို့စိုးမှဖြစ်ပါတယ်အဲ့ဒါကြောင့်လည်းသူတို့အဲ့ဒီပုံမှာပူရောဒီကြောင်ကြောင်မှုတွေများတယ်အဲ့ဒီတော့မအားဘူးအလုပ်လည်းမရှိရင်အဲ့မှာဒီအေအေတို့ KI တို့ရှိဘူးအဲ့ဒီလူငယ်လူသက်ပိုင်းတွေရောက်သွားနိုင်ပါတယ်အဲ့အားကြောင့်သူတို့တူတူစီမသားချင်းနဲ့ဒီအချက်တခုလည်းပါတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာနော်
ဒါအပြင်ကချင်ပြည်နယ်ဖားကဒေတာတွင်ရေမစေးကြောက်လုပ်ငန်းမှာပြီးခဲ့တဲ့လကနှစ်ကြိမ်ပါဝင်ဒီနှစ်အတွင်း၄ကြိမ်ခန့်မြေစာပုံပြူကြလို့တည်ဆုံးတဲ့သူတွေထဲမှာရခိုင်လူမျိုးတွေအများပြားပါဝင်နေပေမဲ့လည်းတည်ဆုံးမှုအရေးအတွက်ကတော့တိတိကျကျမပြောနိုင်သေးဘူးလို့လည်းဥဖြူတာချေကဆိုပါတယ်ကချင်ပြည်နယ်တွင်ရခိုင်ရွှေပြောင်းလူသမားပေါင်းတသိန်းကျော်ခန့်ရှိပြီးအများစုဟာမိသားစုအလိုက်ပြောင်းရွှေ့လာတာဖြစ်တယ်လို့ဥဖြူတာချေကဆိုပါတယ်
ပြီးကြတဲ့2016ခုနှစ်တုန်းကလည်းနေရရင်ကိုပြန်ချင်တဲ့ရခိုင်မျိုးနွယ်စုဝင်ရွှေပြောင်းလို့သမားလေးရဆချောင်ယောက်ကိုနှစ်ကြိမ်ခွဲပြီးတော့ကချင်ပြည်နယ်မှာရှိတဲ့ရခိုင်စာပေရင်ကြီးမှုဖွဲ့နဲ့ရခိုင်ပြည်နယ်စိုးရဖွဲ့တို့ကနေနေရကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့လည်းရခိုင်စာပေနဲ့ရင်ကြီးမှုဖွဲ့ကတိုးထအုပ်ဖြူတာချီကပြောပါတယ်ခင်ဗျာ
နိုင်ငံအိမ်ပြပြခဲ့တာပါရှင်တဆက်သေးပါပဲဒီရခိုင်ပြည်နယ်ကြောက်တော်တိုက်ပွဲတွေကြောင့်လဲရခိုင်ပြည်သူတွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရမှုအပေါ်မှာရခိုင်ပြည်နယ်အစိုးရနဲ့တပ်မတော်တို့အနေနဲ့ဖြစ်ရှင်းဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်တာဝန်ရှိသူတွေကဖိအားပေးပြောဆိုနေကြပါတယ်ကြောက်တော်ဒေသကကြေးရွာတွေဟာရာနဲ့ချီတဲ့ဒေသခံတွေဟာဒီနိစ္စရာကြေးရွာတွေမှာထွက
ကျောက်တော်ဒေသဖက်မှာရခိုင်တမရော်အေအေနဲ့မြန်မာတမရော်ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ရန်နယ်ခြေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ရခိုင်ဒေသခံအဖွဲ့အစည်းတွေနဲ့ဒေသခံလူကထောက်ပံ့ပေးနေကြပါတယ်စစ်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးကြသလိုပြည်နယ်အစိုးရရဲဌာနနဲ့စစ်တပ်ရဲ့ဖမ်းဆီးဆစ်ဆေးမှုတွေကိုလည်းခံရရကြောင်းဒါဟာဆိုရင်နိုင်ငံသားတွေရဲ
ဟိုဒီပေဒီပေအဲတိုက်ခိုင်းမှုပိုင်းတွေအတွက်ကတော့ကျွန်တော်တို့စက်တော့ကိုယ်စီလေးတွေနည်းပြောပြောပိုင်ခွင့်တော့မရှိဘူးဒါပေမဲ့အဲ့ဒီကျွန်တော်တို့အဲ့ဒီကတင်းချောင်ပြီးပြေးလာတဲ့ကျွန်တော်တို့တိုင်းရင်သားတွေပြေးအခွင့်အရေးပြောမယ်ဆိုရင်ကျွန်တော်တို့အဲ့ဒီနိုင်ငံသားအခွင့်အရေးကိုပြပြဝဝရနိုင်တဲ့အတွက်အဲ့လိုမျိုးဟိုမတရားဖန်စီရှုံနောင်တာတို့မတရားနှိပ်စက်တာတို့အဲ့ဒါတွေမဖြ အဲ့လိုမျိုးတိုက်တွန်းတိုက်တွန်းတွေပေါ်မျိုးတွေတော့ကျွန်တော်တို့အဲ့လိုမျိုးလှုပ်ဆောင်နေတဲ့ပေါ်မျိုးရှိပါတယ်။ရခိုင်တပ်မတော်အေအေနဲ့ဆက်ဆက်တဲ့လူအာဏာပိုင်တို့ယူဆခံရတဲ့အရက်သားတွေဟာလည်းရဲဘက်ကရောစစ်တပ်ဘက်ကပါဖမ်းဆီးမှုတွေရှိတယ်လို့ပြည်နယ်လွှတ်တော်မှဥအောင်မရာကျော်ကပြောပါတယ်။အဲခုကျွန်တော်တို့တွေ့ရတဲ့ဘိုင်းမှာဆိုရအဖွဲ့ရဲ့အဓိကအဒီဟိုဖမ်းဆ ဒီလိုက်စားမှာနှစ်ချိန်လောက်ခိလာမှာတကယ်ဆိုတော့အဲ့မှာအလုပ်တာချီကပြောတယ်ဒါပေမဲ့တက်မတော်ကဖန်တော်တွေတက်မတော်ကဟိုဖန်တော်တွေလူတွေအတွက်ကတော့သူတို့အနေနဲ့အမခင်ရှင်မပေးနိုင်ဘူးဆိုပြီးတော့သူရဖွေကပြန်ပြီးပြန်ကြတဲ့ဘိုင်းတွေတော့ရှိတာပေါ့ကျောက်တော်မြို့နယ်တွင်ကနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကလေးချောင်းပင်းနေချောင်းအောင်လန်းချောင်း ပင်လုံးနဲ့ညောင်ပင်လာခြေရွာ900ကိုမြန်မာတပ်မတော်ကဝင်ရောက်နေတာကြောင့်ဒေသခံ900လောက်ဟာအနီးအနားကစပစိတ်ခြေရွာစီကိုထွက်ပြေးခိုလုံနေကြရတာဖြစ်ပါတယ်စစ်ရှောင်နေကြသူတွေအတွက်လည်းရခိုင်ပြည်နယ်တွင်ကရက်ဖက်ဖွဲ့စည်းတွေနဲ့ဒေသခံပြည်သူတို့ကစုပေါင်းလှူဒန်းနေကြရတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်မရကျော်ကပြောပါတယ်
အဲ့ဒါကုညီပေးနေတာတော့အဲ့ဒီကျွန်တော်တို့ကြောက်တော့အဲ့
အဲ့ဒါတွေကိုကျွန်တော်တို့ဒီမှာရှိတဲ့လူမုံရဲ့အသိအဖွေတွေပေါ့လူမုံရဲ့အသိအဖွေတွေစူပေါင်းပြီးအဲ့လိုမျိုးဟိုဒီမြို့ပေါ်မှာရှိတဲ့ကျွန်တော်တို့ဟိုသူတို့ကနေပြီးလိုက်ပြီးအလှူခံပြီးအဲ့လိုမျိုးစူပေါင်းပြီးတော့ကျွန်တော်လူမုံရဲ့အသိအဖွေတွေအကုန်လုံးလိုက်ပြီးအပူကြီးပေးနေတာတွေတော့ရှိပါတယ်အဲ့ဒါလက်ရှိမှာတော့စစ်ဆောင်နေရသူတွေအတွက်စားနပ်ရိတ်ခါတော်လေးလိုအပ်နေပါတယ်
ရှိခါထောက်ပံ့ရေးအခက်တွေ့ခဲ့ပါတယ်အခုတော့ရခိုင်ပြည်နယ်အစိုးရကဆစ်ရှောင်းဒုက္ခသည်တွေကိုလှူဒန်းခွင့်ပေးထားတယ်လို့လည်းဦးအောင်မရကျော်ကပြောပါတယ်ရခိုင်ပြည်နယ်တွင်ဆစ်ရှောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
ကြတာဆွေလက်ထမှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုခု2015ခုနှစ်မှာပြုလုပ်ဖို့ရထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသိနဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယံငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်မလဲ ဒါမှမဟုတ်ကိုစွနီလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က239-382-9554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုစနေနေ့အင်ကညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလှည့်ပါလို့ထပ်မံဖိတ်ခေါ်ပါစေ။အခုထိုင်းမြန်မာနှစ်နိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဆွေးနွေးဘက်ကိုအလှည့်ပေးပါမယ်။ထိုင်းနဲ့မြန်မာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းစဉ်ချမှတ်ဖို့ရည်ရွယ်တဲ့အလို့ယုံဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကို Australia Asia Program to Combat Trafficking in Person AAPTIP ရဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားနေဆက်ဖြတ်ကျော်တဲ့လူကုန်ကူးမှုတွေအပါအဝင်တခြားမူကင်းဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစဉ်ချမှတ်နိုင်ဖို့အတွက်အလို့ယုံဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်လုပ်ခဲ့ကြတာပါဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ကြမယ့်အခြေအနေတွေကိုဆွေးနွေးခဲ့ကြကြောင်းကော့တောင်မျိုးကလူကုန်ကူးမှုတိုက်ဖျက်ရေးတာဝန်ခံဒုရဲမှူးကြီးမင်းခိုင်ကအခုလိုပြောပါဗျာ
။ဟောဝါဆော့ကတော့ဟုတ်ပါဗျာ။ကျွန်တော်ဒီနှစ်နိုင်ငံဟိုဒီလိုမျိုးဘုရားရှင်ကမှဘယ်လိုမျိုးနော်ဟိုပုံစံမျိုးတော့ပုံစံနဲ့ချမှတ်မယ်ဘယ်လိုလုပ်ရမလဲဆိုတော့ဒါကနေဥပမာဆိုဟိုလုပ်တဲ့ workshop နောက်ပိုင်း workshop ရှိအောင်လေဒီနေ့ဒီ workshop တော့ကျွန်တော်တို့ plan format ပဲဖြားရဆင်းနေရှိပါသေးတယ်ဟာ
။
ဟောကျွန်တော်မြောက်ဒီကျွန်တော်တို့ core board မြောက်ဒါကြီးလေးကပို့ပြီးပါအောင်ရအောင်။ဟောနိုင်ငံချက်ကျော်မှုကြီးများကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုကျော်ပေါ့နော်ဒီလိုမျိုးဒီလိုနဲ့ပတ်သက်လို့နိုင်ငံဆက်ကြမှုကြီးနေဒီလိုမျိုးပါဝင်တဲ့နိုင်ငံနိုင်ငံတူတူမှုကြီးနေကိုနိုင်ငံပူးပေါင်းပုံရိပ်စုစည်းဆောင်ရွက်ဖို့အဲ့ဒါလေးနည်းနည်းရပါလိမ့်မယ်။အဓိကတော့ဒီကုန်ကူးပါခင်ဗျာနိုင်ငံကျော်ဟာနိုင်ငံဆက်ကြတဲ့ဒီကုန်ကူးဆိုရပါလိမ့်မယ
်။ဒီဆွေးနွေးပွဲဟာအရှိတောင်အာရှအတွင်းမှာလူကုန်ကူးမှုတွေရော့ချနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကတစ်ခုဖြစ်ပါတယ်။လူကုန်ကူးခံရသူတွေအတွက်ထိုင်းနယ်ဆက်ကော့တောင်းနဲ့မြောက်ရီမြို့တို့မှာတော့လူကုန်ကူးခံရသူတွေကိုစောက်ရှောက်ဖို့အတွက်ဂရာတွေကိုပြီးခဲ့တဲ့နှစ်ကစပြီးမြန်မာအစိုးရဘက်ကဖွင့်လှစ်ခဲ့ပါတယ်။ပထမဆုံးဂရာကိုတော့တရုတ်နယ်ဆက်ဘက်မှာဖွင့်လှစ်ခဲ့တာပါ။လက်ရှိမှာတော့ထိုင်းနဲ့မြန်မာပူးပေါင်းပြီးလူကုန်ကူးမှုလုပ်ငန်းတွေကိုလှုပ်ဆောင်နေတာလည်းရှိနေကြောင်းကော့တောင်းမြို့ကဒုတိယရဲမှူးကြီးမင်းခိုင်ကဆက်ပြောပြပါတယ်။မြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဟာထိုင်းနိုင်ငံတွင်အလောက်ကန်ရှာဖွေကြရင်းနဲ့သူတို့ဆန္ဒမပါဘဲထိုင်းနိုင်ငံရဲ့ငါးဖမ်းလေတွေပေါ်မှာရောင်းစားခံနေရတဲ့ဖြစ်ရပ်တွေကလည်းမကြာခဏရှိနေတာပါဒီအပိုင်းအတွင်းမှာပဲကော့တောင်မြို့အေးချမ်းသာရက်ကွက်ဖက်မှာလူစုဆောင်ပြီးငါးဖမ်းလေတွေပေါ်မှာပို့ဆောင်ဖို့လှုပ်ဆောင်နေတာတွေရှိနေတယ်ဆိုပြီးဒေသခံတွေကလည်းပြောလာပါတယ်ထိုင်းနဲ့မြန်မာတို့ဟာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေရတဲ့ပတ်သက်လို့အားနည်းချက်တွေရှိတဲ့အတွက်ဝေဖန်ခံနေရတဲ့နိုင်ငံတွေဖြစ်ပါတယ်။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတတိယအများဆုံးပင်လယ်စာတင်ပို့တဲ့နိုင်ငံဖြစ်ပြီးနှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်း 9,000 ကျော်ဖို့တင်ပို့ရောင်းချနေတာပါ။ဒါပေမဲ့လည်းငားနဲ့ပင်လယ်စာလုပ်ငန်းတွေမှာလူကုန်ကူးမှုတွေနဲ့အလုပ်သမားတွေကိုကျေကျွန်သက်ဖွယ်ခိုင်းစေမှုတွေရှိနေတယ်ဆိုပြီး2014ခုနှစ်တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းရနာပိုင်းတွေဟာငားဖမ်းလေတွေပေါ်မှာတရားမဝင်လူကုန်ကူးခံရတဲ့အလုပ်သမားတွေရှိမရှိစစ်ဆေးတာတွေကို2015ခုနှစ်အစပိုင်းကစပြီးလုပ်ခဲ့ကြပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ပြပပိုင်းစီစဉ်ရဲ့2015ခုနှစ်မေလ1ရက်တောက်ကြနေညပိုင်းတက်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီအချိန်အတွင်းမှာတော့အမျိုးသမီးကန္တသုတဆုံနဲ့အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာကန္တမှာနာဂစ်မုန်တိုင်းတင်ဒေတာတွေမှာစိုက်ပျိုးရေးထွန်းကားလာရေးနဲ့ပတ်သက်လို့
ဒီမြေချောင်းတွေမှာကပ်ပြီးတော့ကျွန်တော်တို့ကဖောင်လေးနဲ့ကျွန်တော်ရေတင်စက်ကလေးတွေနဲ့ရေသားတင်ပေးလိုက်မယ်ဆိုလို့ရှိရင်စဘာနာမကဘာမသိနိုင်မဆို
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောပြဆွေးနွေးချက်တွေကိုနားဆင်ကြရမှာပါရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့အခြေအနေတွေကိုအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးဆိုင်ရာဥပဒေကြမ်းရေးဆွဲရေးအဖွဲ့ဝင်တဦးဖြစ်တဲ့ Gender Equality Network တွဲပဲ့ဥက္ကဋ္ဌဒေါက်ပန်စီတိန်ထွန်းခေါ်ဒေါက်တော်တွေးရီကိုရန်ကုန် VOA ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာနားဆင်ကြည့်ကြရအောင်ပါရှင်
'Cause it only serves to make me more determined to achieve my final goal
မနီနဲ့ပေါ်တော့ဒီအမျိုးသမီးများနဲ့ပတ်သက်တဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်နေရဆိုတာလည်းသိရပါတယ်မမ
ဟုတ်ကဲ့ပါ
အဲ့တော့ဒီနောက်ဆုံးအခုမမပြုစုနေတဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပွားပြောက်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေကြမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်တဲ့ဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့နော်အဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေအကုန်လုံးရေးကြတာပေါ့နော်အကြမ်းပြင်းတော့ကျမတို့တော်တော်လေးပြီးသွားပါပြီလောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ် Department of Social Welfare ကနေတစ်ဆင့်စီစဉ်ပေးတယ်เนาะဥပဒေပညာရှင်တူဦးကနေပို့အသုံးအနှုန်းတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့ရေးသားပေးနေတာပေါ့เนาะအဲ့ဒါရေးသားပြီးရင်ကျမတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါဆက်ပြီးတော့တင်ဖို့လို့လည်းစီစဉ်ရှိပါတယ်မကြာခင်တော့ကျမတို့တင်ပြမယ်လို့ထင်ပါတယ
်ဒီဥပဒေကြမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးစားဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးစောင့်ရှောက်ရေးအဖွဲ့တို့ပေါ့เนาะသူတို့အဲ့ဒီအသင်းအဖွဲ့တွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိပါလဲရှင
်အကုန်လုံးကကျမတို့ကမတီထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ကမတီပေါ့เนาะအဲ့ထဲမှာသူတို့အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်ဥပဒေပညာရှင်တွေလည်းပါပါတယ်နောက် bill committee ကလည်းပါပါတယ်အကုန်လုံးက44ယောက်ရှိပါတယ်ကျမတို့ရေးဆွဲနေတဲ့အုပ်စုပါလေအဲ့တော့အဲ့ဒါရင်းနေတာကြာလဲကြာပါပြီ။ဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသူတေသနာတွေလုပ်ပါတယ်။မြန်မာနိုင်ငံမှာဥပဒေအခုလိုအစ်စွဲမယ်ဆိုရင်ဘာတွေလိုအပ်လဲ။တခြားနိုင်ငံမှာဘယ်လိုဥပဒေတွေစွဲထားလဲ။သူတို့စွဲထားတဲ့ဥပဒေတွေဒီဘယ်လိုကျမတို့အသုံးချလို့ရလဲ။စသဖြင့်ကျမတို့လေ့လာတယ်။လေ့လာပြီးတော့ကျမတို့တကယ်ပဲသူတေသနာတွေလုပ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုစွဲတာ။ဒါကြောင့်မို့လို့ကြာတာပေါ့နော်။ကြာပေမဲ့ကောင်းလင်မယ်လို့တော့မျှော်လင့်ပါတယ်ရှင်။
အဲ့တော့မမဒီဥပဒေကဒီမြန်မာနိုင်ငံအမျိုးသမီးများအခွင့်အရေးတွေနဲ့ဘာခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အကျိုးပြုမယ်လို့ယူဆပါလားရှင
်အသေးကြပါတယ်ဘာလို့လဲဆိုတော့ဒါအမျိုးသမီးများရဲ့ရပိုင်ခွင့်နေ right base ပေါ့နော်ဒီအလူအခွင့်အရေးနဲ့ပတ်သက်တဲ့အချက်လက်တွေအများကြီးပဲကျမတို့ထည့်ထားတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဥပဒေကြီးကတကယ်ပဲ account တွေပေါ်လို့ရှင်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအားလုံးသူတို့အတွက်ကရလက်ကောင်းနိုင်မယ်လို့ကျွန်တော်လည်းပါတယ်
အခုလေဟိုတက်တက်ဆက်ဆိုင်လို့ပြောရမလားမသိဘူးပေါ့နော်ဒီမျိုးဆောင်ဥပဒေဆိုတာလေဟိုဆွေးနွေးနေတာကြီးကြားသိနေရပါတယ်အဲ့တော့ဒီမျိုးဆောင်ဥပဒေအပေါ်မှာရောမမဒီမျိုးသမီးဒီမြန်မာအပေါ်ကျန်းဖက်မှုပပျောက်ရေးဥပဒေအကျန်းရေးဆွဲနေတဲ့မျိုးသမီးကြီးတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဥပဒေကြီးကပေါ့နော်အခုကျမတို့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရေးနေတာအဓိကဒီဟိုပါပေါ့နော်လူမှုဝန်ထမ်းနဲ့ကျမတို့ရေးဆွဲနေတာပေါ့နော်အဲ့ဒီဥပဒေကြီး right base လို့ခေါ်တာပေါ့နော်ဒီလူ့အခွင့်အရေးပေါ်မှာအမျိုးသမီးအခွင့်အရေးကိုအခြေခံထားတယ်ပြီးတော့သူကကျမတို့ရဲ့ဒီ CEDAW အမျိုးသမီးများရဲ့ right ခွဲခြားဆက်ဆံမှုပပျောက်တဲ့နော်ဟိုစာ convention ပေါ့အဲ့ဒါမှာပါတဲ့အချက်လက်တွေပေါ့ကျမတို့ဥတည်ပြီးတော့ရေးထားတာဖြစ်ပါတယ်နောက်တစ်ခုက Beijing platform for action ပေါ့ Beijing မှာလုတ်ခဲ့တဲ့ဟိုပေါ့1995ခုနှစ်ကလုတ်ခဲ့တယ်လုတ်ခဲ့တယ်အဲ့ဒီအခါမှာကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်လို့ဘယ်လိုခွင့်ရေးတွေပေးမလဲဘယ်လိုစောင့်ရှောက်ပေးမလဲဆိုပြီးတော့အဲ့အရာတွေအပေါ်မှာတည်ပြီးတော့ရေးထားတဲ့အတွက်သူကပို့ပြီးတော့ကြည်ကြဲပြတ်မြန်ရှိတယ်လို့ကျွန်မပြောချင်ပါတယ
် စီတော်ကိုမြန်မာနိုင်ငံကဘယ်လိုအများဆိုင်ထုတ်ထားတာပါလဲရှင
်1999ခုနှစ်မှာဆိုင်ထုတ်ထားတာဖြစ်ပါတယ်အဲ့ဒီအတွက်ကိုကျမတို့ကအမြဲပဲ report တီးပေးရတာပေါ့နော်မြန်မာနိုင်ငံအစိုးရအခုနောက်ဆုံး report ဆိုလို့ရှိရင်2014ခုနှစ်ကအဲ့တုန်းကဆိုကျမတို့အမတန်အားရပါတယ်ဘာပဲဖြစ်ဖြစ်ရက်ဖက်အဖွဲ့အစည်းတွေကိုအများကြီးပါဝင်ခွင့်ရတယ်ပေါ့နော်ဒီအစိုးရရေးတဲ့ report ထဲမှာကျမတို့အများကြီးစူပေါင်းပြီးတော့လုပ်ခွင့်ရတဲ့အတွက်စိတ်ထဲမှာကြည်နူးပါတယ
်ကျမအနေနဲ့ဒီကုလသမဂ္ဂမှာလည်းနှစ်ရှည်လာများတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောအမျိုးသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ယံကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်เนาะကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မလို့တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးအမျိုးသမီးတစ်ယောက်တည်းအကြံဖက်မှုခံရပြီဆိုလို့ရှင်လည်းလိုအပ်တဲ့ဝန်ဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မလို့ကျမတို့အဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေကြီးကိုလည်းရေးဆွဲတာအဲ့တော့ဒီဥပဒေကြီးထဲမှာဘာတွေပါမလဲဆိုတော့အမျိုးသမီးတွေလိုအပ်နေတဲ့ဒီဝန်ဆောင်မှုတွေအကုန်လုံးပါကျမတို့ကချိတ်ထားပါတယ်ဒါတွေပါမှသာလျှင်အမျိုးသမီးတွေကအကြံဖက်မှုခံရပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုတွေကိုကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရတဖြည်းဖြည်းလှုပ်သွားတဲ့အတွက်ကျမထင်ပါတယ်ဒီဥပဒေကြီးပြီးသွားပြီဆိုလို့ရှင်ဒါကြီးကိုဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်ထဲပို့ရမယ်ဒီအကောင့်ထဲပို့ရတဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်ထဲပို့နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ
်ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီလိုအကြမ်းဖက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးပဲလို့သဘောပေါက
်မှတ်ပါတယ်လောလောဆယ်မှာအကာအကွယ်ရမ်းမဲ့နေပါတယ်အဲ့တော့အဲ့နောက်တစ်ခုကကျမတို့ဒီအခုလောလောဆယ်ရေးဆွဲနေတဲ့ဒီဥပဒေကြီးထဲမှာအင်တွင်းအကြံဖက်မှုအဲ့ဒီဟာပါနေတယ်အဲ့ဒါကလည်းကျမတို့ဘာဖြစ်လို့လဲဆိုတော့လေဒီညာသွားပြင်အကြံဖက်မှုခံရတဲ့မျိုးသမီးတွေကအင်တွင်းထဲမှာဖြစ်တာလည်းများတယ်။နောက်နီးစပ်ရပေါ့နော်။ဒီဆွေမျိုးသားချင်းတွေကတဆင့်အကြံဖက်တာကြီးလည်းရှိတယ်။အဲ့တော့အဲ့ဒါကြီးကိုချိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထည့်လိုက်ခြင်းအဖြစ်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကို enforce လုပ်ဖို့ပေါ့နော်ဥပဒေတိုင်းတိုင်းလာကျင့်သုံးဖို့အတွက်ကရက်ရွာကြေးရွာအစင်တွေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ကြီးနဲ့ကိလေသာဆောင်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုမိုင်းအနေနဲ့ဘယ်လောက်များမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကအခုဥပဒေရေးဆွဲနေတဲ့အဖွဲ့အားပဲ implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်ထဲပေါ်မလဲဆိုတဲ့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲပါလို့လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့အမျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတုဟိုရောက်တဲ့အထိပေါ့နော
်
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်အော်ဒီဥပဒေကြီးရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ရင်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျွန်တော်တို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီ။ဘယ်သူကဘာလုပ်မလဲ။ဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတော့အစီအစဉ်ရှိမှတ်ပါတယ်ရှင်။အဲ့ဒါရှိပြပါပြီရှင်။
အဲ့တော့အဲ့ဒီဥပဒေကြီးအတီးပြူပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင်
။ကျမတို့တော့မျှော်လင့်ပါတယ်အလားအလာအများကြီးရှိပါတယ်။เนาะဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုပိတ်ကိုစိတ်ဝင်စားနေပါတယ်။အဲ့ဒါအများဆုံးလည်းဒီဥပဒေကြီးကို adopt လုပ်ဖို့လို့လဲသမ္မတကြီးကိုယ်တိုင်ကကိုဗတ်တာကိုအားပေးတယ်လို့ကျမတို့ကြားပါတယ်။နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလည်းဒီဥပဒေကြီးမပြီးသေးဘူးလားဆိုတာတွေမင်းနေတာတွေလည်းရှိပါတယ်အဲ့တော့မကြခင်တော့ပြီးမှာပါအဲပြီးပါစေမြ мян ပြီးပြီးတော့ဒါကြီးကိုမြ мян အကောင့်တွေဖွင့်နိုင်ပါစေလို့ကျမအနေနဲ့ဆုတောင်းတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေကမတို့ဒီမူကျမ်းကိုအားလုံးနဲ့စစ်ပြီးပြီးအားလုံးနဲ့သဘောတူကြပြီဆိုလို့ရှိရင်ဘယ်လွတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်မလဲဘယ်လွတ်တော်ကိုယ်စားလှယ်ကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါတယ်
ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်มาဖြစ်ပါတယ်။တော့ကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့နော်။တင်နိုင်ပါတယ်ကတော့ဒီအစိုးရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့နော်။အထူးပြည်ကကုနာပြောတဲ့လူမှုဝန်ထမ်းဝန်ကြီးဌာနကနေပဲတင်มาဖြစ်ပါတယ်။လွတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြီးပါပြီ။ ဒီဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲလွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြီးပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့တောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာအလုံးကသိနေတယ်ပေါ့နော်ဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်ပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အလုံးအတွက်အသုံးချမယ်လို့ကျမယုံကြည်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်ရှင
်ဒေါက်ကင်ဆိုဝင်းငါနေပြီးတော့ဒေါက်ပင်စီကိုတွေ့ဆုံမေးမြန်းထားတဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါဒီစီဇန်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်ကိုလည်းနားဆင်ကြရပါဦးမယ်ရှင်တူတာဆောင်လေအမေရိကန်တခွင်ကိုတော့မက်ခင်ဖြူထွေးကစီဇန်တင်ဆက်ပြီးကိုသားညုံဦးနဲ့အတူတင်ဆက်ပေးထားတာပါ
ကိုဒန်တူရဲ့အမေရိကပြည်ထောင်စုမှာကျွန်းစနစ်ဆုံးသက်အောင်ဦးဆောင်ချိုးပန်းခဲ့တဲ့သမိုင်းဝင်ခေါင်းဆောင်ကြီးတယောက်အကြောင်းကိုဒီတစ်ပတ်အစီအစဉ်မှာပြောပြမလားလို့ရှင်
ကျွန်းစနစ်ဆုံးသက်အောင်ချိုးပန်းခဲ့တဲ့ခေါင်းဆောင်ဆိုတော့သမရဣဗရာဟင်လင်ကွန်းကိုပြောတာလားဗျ
ဟုတ်တယ်ရှင်1865ခုနှစ်ဧပြီလ14ရက်နေ့မှာသမရလင်ကွန်းလှုပ်ကြံခံခဲ့ရတာဆိုတော့အခုဆိုရင်နှစ်ပေါင်း150ပြည့်သွားပြီလေလုံခြုံခံရတဲ့ညနေကသမရလင်ကွန်းဟာဝါရှင်တန်ဒီစီမြို့တော်ကဖို့ပြဆက်ရုံမှာသူစနီမယ်ရီနဲ့အတူပြဆက်ကြည့်နေတာပေါ့ကျူစနစ်ဖြတ်သိမ်းမှုကိုမလိုလားတဲ့တောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်တွေကိုအားပေးထောက်ခံသူလို့သူကိုယ်သူခံယူထားတဲ့ပြဆက်သရုပ်ဆောင်ဂျွန်ဝစ်ဘူးစ်ကတနက်နေ့ခေါင်းကိုပြစ်လိုက်ကြလေအဲ့ဒီတန်ရာနဲ့ပဲနောက်တနေ့မနေ့ဆော်ပိုင်းမှာသမရလင်ကွန်းကွယ်လွန်သွားခဲ့ရရှာတာပေါ့
ဟုတ်တယ်ဗျတကယ်ကိုစိတ်မကောင်းစရာဖြစ်ရပါသူ့ရဲ့သမရတတန်းကာလတတန်းနှစ်ခုပြည့်အောင်တာဝန်ယူခွင့်မရလိုက်ပေမဲ့အမေရိကန်သမိုင်းမှာတော့ကြီးမားတဲ့ပြောင်းလဲတွေဖြစ်အောင်လို့စွမ်းဆောင်နိုင်ခဲ့တဲ့ကဘာတိပုဂ္ဂိုလ်ကြီးပဲဗျ။အမေရိကန်ပြောင်းစုမှာပြည်တွင်းစစ်ကြီးကိုအဆုံးသတ်အောင်ကြိုးပမ်းခဲ့တယ်လို့ပဲကျွန်းစနစ်အဆုံးသတ်အောင်စွမ်းဆောင်ခဲ့တဲ့သူဗျ
။ဟုတ်တယ်ရှင်။ပြည်တွင်းစစ်ကြီးကိုတော့သူကောင်းကောင်းကြီးခန်းစားခဲ့ရတယ်လို့ဒါကြောင့်လဲဒီစစ်ပွဲကြီးအဆုံးသတ်အောင်သူကြိုးပမ်းခဲ့တာပေါ့။ကျွန်းစနစ်ဆက်ထားခြင်းကြတဲ့တောင်ပိုင်းပြည်နယ်တပ်တွေနဲ့ကျွန်းစနစ်ကိုဖျက်သိမ်းခြင်းကြတဲ့မြောက်ပိုင်းပေါင်းစည်းရေးယူနီယံတပ်ဖွဲ့တွေအကြား1862ခုနှစ်ကနေ1865ခုနှစ်အထိဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကာလအတွင်းမှာအမေရိကန်စစ်သားပေါင်း632,000ကျော်တိစုံခဲ့ရတယ်လေ။အမေရိကန်သမိုင်းမှာတော့သွေးထွက်တန်ယူအများဆုံးပြည်တွင်းစစ်ကြီးလို့မှတ်တမ်းတင်ထားတယ်ရှင့်။ဒီပြည်တွင်းစစ်ကြီးကိုအဆုံးသတ်စေဖို့နဲ့အမေရိကန်ပြည်ထောင်စုလို့ခေါ်တဲ့ဒီကနေ့နိုင်ငံကြီးဆက်ပြီးတော့ရှိနေနိုင်အောင်ပြည်ထောင်စုကြီးကိုကယ်တင်လိုက်တာဟာသမရလင်ကွန်းရဲ့ခေါင်းဆောင်မှုတတ်တမ်းအတွင်းမှာအထင်ရှားဆုံးအောင်မြင်မှုတစ်ခုပါပဲလို့အမေရိကန်လွှတ်တော်စာကြည့်တိုက်ကသမိုင်းပညာရှင် Mitchell Crow ကပြောတယ်ရှင
့် In the hands of a lesser man, hands of a less resolute person,one who was less politically astute it could have easily gone the other way but
သူ့လောက်ယောက်ျားမပြီးသားတဲ့လူသူ့လောက်ဆုံးဖြတ်ချက်မပြတ်သားတဲ့သူသူ့လောက်နိုင်ငံရေးအရာမပားနှက်တဲ့သူတယောက်ယောက်ရဲ့လက်ထဲမှာဆိုရင်အမေရိကန်ရဲ့သမိုင်းကတမျိုးတစ်ပုံဖြစ်သွားနိုင်ပါတယ်ဒါပေမဲ့သူကတော့သူ့အရင်တိုင်းပြည်ကိုထူထောင်ခဲ့ကြတဲ့နိုင်ငံဖခင်ကြီးတွေအစပြိုးခဲ့တဲ့ဒီမိုကရေစီစနစ်ရဲ့စမ်းသပ်မှုတွေကိုကောင်းကောင်းသိနာလေသလိုဒီစမ်းသပ်မှုတွေကိုမခံနိုင်မဲ့ဒီမိုကရေစီစနစ်ကျရှုံးသွားမှာကိုမလိုလားတဲ့သူပါ။အ
ေးဗျာဒါပေမဲ့စိတ်မကောင်းစရာကပြည်တွင်းစစ်ကြီးတရားဝင်အဆုံးသတ်ခံဒီအခြေမှာပဲသူတည်ဆုံးသွားခဲ့ရတယ်ဆိုတော့တိုင်းပြည်မှာစစ်မီးကြီးအပိသက်ငင်းသွားတာကိုတော့သူမြင်တွေ့ခွင့်မရလိုက်ဘူးဗျ။ဒါနဲ့သူသမရဖြစ်လာတာက1860ခုနှစ်မှာဆိုတော့သူ့ရဲ့ပထမသမရတန်ကာလအတွင်းမှာပဲအမေရိကန်ပြည်တော်စုမှာဒီကျင့်သုံးခဲ့တဲ့ဂျွန်စနစ်ကိုဖျက်သိမ်းတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တာမဟုတ်လားဗျာ။
ဟုတ်တယ်ရှင်1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာကျွန်းတွေကိုလွတ်မြောက်ခွင့်ပေးတဲ့အမိန့်ကြေညာချက်ကိုသမရဣဗရာဟင်လင်ကွန်းကထုတ်ပြန်ခဲ့တာလေသူလက်ထက်မှာလုပ်ခဲ့တဲ့သမိုင်းဝင်စွမ်းဆောင်ချက်တစ်ခုပဲပေါ့လူသားအလုံးတန်းတူညီမျှမှုရှိတဲ့ဆိုတဲ့အယူဆကိုလက်ကင်ထားပြီးပြည်သူအလုံးတန်းတူအခွင့်အရေးအောင်ကြိုးပမ်းခဲ့တာလေပြည်တွင်းစစ်ကာလအတွင်းတောင်ပိုင်းပြည်နယ်တပ်ဖွဲ့တွေကိုမြောက်ပိုင်းယူနီယံတပ်တွေကအနိုင်ရခဲ့တဲ့အထက်အဓိကစစ်ပွဲနေရာတစ်ခုဖြစ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဂက်ဒီစပက်မြို့မှာသူပြောကြားခဲ့တဲ့မိန့်ခွန်းကိုကြည့်ရင်ပြည်သူတွေကိုတံမိုးထားတဲ့သူ့ရဲ့ခံယူချက်ကိုအထင်ရှားတွေ့နိုင်တယ်လေ
When you read the Gettysburg Address and he says this is a government of the people by the people for the people he meant that
Gettysburg မိန့်ခွန်းကိုဖတ်ကြည့်မယ်ဆိုရင်အဲ့ဒီတဲမှာသူကအစိုးရဟာပြည်သူရဲ့အဖွဲ့အစည်းပြည်သူနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းပြည်သူအတွေ့အဖွဲ့အစည်းဖြစ်တယ်လို့ပြောခဲ့တယ်လို့ဒီအတိုင်းတကယ့်ကိုယုံကြည်လက်ခံထားတဲ့သူပါတမရလင်ကွန်ဟာပြည်သူတွေအတွက်မွေးရပါအခွင့်အရေးတွေပိုမိုရရှိလာအောင်ဆောင်ရွက်ပေးခဲ့တဲ့သူပါလူသားအလုံးတန်းတူအခွင့်အရေးရှိတယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာတမ်းထဲမှာဖော်ပြထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုကြီးကိုဒီမိုကရေစီအလားအလာခေါင်းတွေပေါ်ဆောင်ကျင့်သုံးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာတာကိုသူမြင်ချင်တာပါအ
ေးဗျာဒီတမရလင်ကွန်ကြောင့်ပြောရင်တော့သူ့ရဲ့သမိုင်းဝင်ဂီဒီစ်ဘတ်မိကုန်းကိုတော့ခြံထားလို့မရဘူးပေါ့ မရိကန်သမိုင်းမှာအထင်ရှားဆုံးဗကုဏ္ဏတွေကတစ်ခုပဲဗ
ျ။ဟုတ်တာပါရှင်။1863ခုနှစ်နိုဝင်ဘာလ19ရက်နေ့ကဂက်တီစဘတ်မြို့မှာပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့မိန့်ခွန်းကိုအခုအချိန်ထိနောက်လာနောက်သားလူငယ်ကျောင်းသူကျောင်းသားတွေစလီလာနေကြဆွေးနွေးနေကြရတော့မယ်လေ။သမ္မတလင်ကွန်ဟာသူ့လက်ထက်မှာလူပြူလူမဲရဲ့ကြေးကျွန်းရဲ့ဆိုတာခွဲခြားမှုဆက်မရှိရအောင်လူသားအလုံးတန်းတူခွင့်ရရှိတဲ့ဆိုတဲ့အသည့်ကိုပေးခဲ့ပြီးတော့ဒီအသည့်အတိုင်းလိုက်နာစစ်တုံးမှုတွေရှိလာအောင်လို့လည်းအစပြိုးပေးခဲ့တဲ့ကြီးမြတ်တဲ့ခေါင်းဆောင်တစ်ယောက်ပါပဲ။သူပြိုးပေးခဲ့တဲ့သီးပင်တွေကအသီးပွင့်တွေကိုဒီနေ့အမေရိကန်ပြည်သူတွေခံစားနေကြတာပေါ့လေ။သူကွယ်လွန်ပြီးတဲ့နောက်ပိုင်းအမေရိကန်သမိုင်းမှာဒေါက်တာမာတင်လူသာကင်းဂျူနီယာတို့လိုပြည်သူအခွင့်အရေးနဲ့တန်းတူခွင့်ရတွေအတွက်တိုက်ပွဲဝင်ခဲ့ကြတဲ့ပုံကိုယ်တွေအများပြားပေါ်ပေါက်ခဲ့တယ်လို့လူတိုင်းမဲပေးခွင့်နဲ့အတူဒီမိုကရေစီအခွင့်အရေးတွေထွန်းကားလာခဲ့တာအခုဆိုရင်အမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားလိုအာဖရိကနယ်ပွားသမ္မတတော်မှရှိလာပြီးမဟုတ်လားရှင့
်ဟုတ်တော့ဗျာတစ်ချိန်တုန်းကဂျွန်နေဖြစ်တာဆက်ဆံခံခဲ့ရပြီးတော့အခွင့်အရေးဆိုတာမရှိခဲ့တဲ့အာဖရိကနယ်ပွားလူမဲပြည်သူတွေဟာအခုချိန်မှာတော့အစိုးရအုပ်ချုပ်ရေးထိပ်ပိုင်းခေါင်းဆောင်နေရာတွေမှာအများပြားနေရာယူလာကြတာဒီအမြင့်ဆုံးသမ္မတယာလူအထိပဲလေသမ္မတလင်ကွန်းသာဒီအခြေအနေကိုတွေ့လို့ရှိရင်ဂိုးယူနေမယ်ထင်တယ်ဗျာ
ဟုတ်တာပါရှင်။ဒါနဲ့ကုသညူရေးအနှစ်150ပြည့်သွားပြီဖြစ်တဲ့သမရလင်ကွန်ကွယ်လွန်ခြင်းနှစ်ပတ်လည်အထိမ့်မဲ့အခမ်းအနားတွေကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုတဝမ်းကပြားလိုက်တွင်သမိုင်းဝင်အဖွဲ့အစည်းတွေမှာအထူးပြပွဲတွေနဲ့ဖျော်ဖြေပွဲတွေအစီအစဉ်တွေကိုလုပ်ခဲ့ကြတယ်ရှင
်။ဟုတ်တယ်ဗျာကျွန်တော်လည်းအဲ့ဒီနေ့ကသတင်းတွေမှာတွေ့လိုက်ရတယ်။
အဲ့လိုကျင်းပကြတဲ့အထဲမှာသမရလုတ်ကြံဖြစ်ခတ်ခံရတဲ့ဝါရှင်တန်မြို့တော်ကဖို့ပြဆက်ရုံမှာတော့အထူးခြားဆုံးကျင်းပခဲ့ကြတာလေ။လုတ်ချံခံရတဲ့ညနေကဖြစ်ရကူအခုအနှစ်150အကြာမှာပြဆက်တစ်ခုလိုပြန်ပြီးတော့တရုပ်ဆောင်ခဲ့ကြတယ်လေ။ဒါဖြင့်အဲ့ဒီပြဆက်ရုံမှာပဲသမရလင်ကွန်ရဲ့အတုံးဆောင်ပစ္စည်းတွေကိုပြကန်းတစ်ခုလုတ်ပြီးတော့လဲပြထားတယ်ရှင့်။သမရလင်ကွန်တုံးခဲ့တဲ့မြစ်မှန်အုတ်ထုတ်အဝိအစားသူ့ထိုင်ခဲ့တဲ့ထိုင်ကုန်ကစလို့သူ့ရဲ့ကိုယ်ပိုင်အတုံးဆောင်ပစ္စည်းတချို့ကိုပြသခဲ့တာလေ။လော်လာနောက်သားအနာကဲ့မျိုးဆက်တွေကိုသမရလင်ကွန်ဟာဘလို့လူဖြစ်တယ်တိုင်းပြည်အတွက်ဘာတွေကိုစွမ်းဆောင်ခဲ့တယ်နောက်ဆုံးဘလို့လှုပ်ကြံတက်ဖြတ်ခရရဲဆိုတာကိုသိစေဖို့အပြင်သမိုင်းကိုမမေ့ချစေဖို့အခုလိုမျိုးအထိမ့်မဲ့ခန္ဓာတွေကိုလှုပ်ခဲ့ကြတာပေါ့ရှင့
်ဒါနဲ့အဲ့ဒီချိန်ကသမရလင်ကိုကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့သူတုံးခဲ့တဲ့တနတ်ကိုလည်းပြကမ်းမှာပြထားတယ်မဟုတ်လားဗ
ျဟုတ်တယ်ကုသညူကြီးအဲ့ဒီချိန်တုန်းကသမရလင်ကိုကိုပြစ်ခတ်ခဲ့တဲ့ဂျွန်ဝစ်ဘူးသုံးခဲ့တဲ့တနတ်ကိုလည်းပြကမ်းထဲမှာပြထားတာလေအဲ့ဒီတနက်ကြောင့်ပဲအမေရိကန်တို့ရဲ့သမိုင်းမှာအပြောင်းလဲအကြီးကျယ်ဖြစ်ခဲ့ရတယ်လို့အကြီးမြတ်ဆုံးခေါင်းဆောင်တယောက်မထင်မဲ့ပဲဆုံးရှုံးခဲ့ရတာလို့ Ford ပြဆက်ရုံမှာသမ္မတလင်ကွန်အထိမ့်မဲ့ပြပွဲကိုကြီးကြပ်သူတဦးဖြစ်တဲ့ Tracy Event ကပြောတယ်လေ
Its significance is that it changed the course of history.
ဒီပစ္စည်းရဲ့ထူးခြားချက်ကတော့သမိုင်းကိုအပြောင်းလဲဖြစ်စေခဲ့တဲ့လက်နက်ဖြစ်လို့ပါပဲ။အခိုက်အတန့်ကာလလေးတစ်ခုတွင်မှာကိုကျမတို့ရဲ့အကြီးကျယ်ဆုံးသမ္မတကြီးတယောက်ကိုပြစ်တက်လိုက်တာပါ။
အေးဗျာဒီသမရလင်ကွန်ကတော့ကွယ်လွန်သွားတာ150တိုင်ပေမဲ့အမေရိကန်သမိုင်းမှာသာမကကမ္ဘာသမိုင်းမှာပါဘယ်တော့မှပျောက်ပြယ်မသွားမဲ့လူတယောက်ပ
ါဟုတ်တာပေါ့ရှင်လူသာတည်သွားပေမဲ့နာမည်မတည်ဘူးဆိုတဲ့ပုံကိုကြီးမျိုးပေါ့ဖေဖော်ဝါရီလ15ရက်နေ့ကသမရလင်ကွန်ကွယ်လွန်ခြင်းနှစ်ပေါင်း150ပြည့်အထိမ့်မဲ့ဝါရှင်တန်မှာလှုပ်ခဲ့တော့ကလည်းအမေရိကန်အရာရှိတွေသမိုင်းပညာရှင်တွေနဲ့အထိမ့်မဲ့အခမ်းအနားဦးဆောင်စီစဉ်သူတွေကဒီအချက်ကိုပဲအဓိကထောက်ပြပြောဆိုခဲ့ကြတယ်လေဒီထဲမှာအမေရိကန်ပြည်ထောင်စုဝန်ကြီးဆယ်လီဂျဝဲကလည်းသမရလင်ကိုအတွက်လွမ်းသူပန်းခွေချတဲ့အခမ်းအနားမှာအခုလိုပြောသွားတယ်ရှင
် In our minds we hear the echo of the gunshot that killed him
သူ့ကိုပြစ်သက်သွားတဲ့တနတ်တန်ကကျမတို့ရဲ့အာရုံထဲမှာအခုချိန်ထိကိုပက်တင်ချက်နေတော့မှပြစ်ခံရတဲ့သမရကိုကူညီဖို့သမရထိုင်နေတဲ့နေရာစီကိုလူတွေအပြေးလွှားသွားခဲ့ကြတုံ့လှုပ်ခြောက်ခြားခဲ့ကြတာတွေကိုကျမတို့ခန်းစားကြည့်လို့ရပါတယ်သမရလင်ကွန်ကွယ်လွန်သွားတဲ့အချိန်အနားမှာရှိနေခဲ့တဲ့အက်ဒဝင်းစတန်တန်ပြောသလိုပါပဲသမရလင်ကွန်ဟာနောက်မျိုးဆက်များစွာအထိကိုသမိုင်းဝင်တွင်ကျန်နေမဲ့ပုံကိုပါ
သူ့လိုသမိုင်းဝင်ပုံကိုမျိုးကတော့အချိန်တွေဘလောက်ပဲကြာကြာသမိုင်းမှတ်တမ်းတွေကနေပျောက်ပြယ်သွားမှာမဟုတ်ပါဘူးရှင်ကယ်တီတပတ်တော့အမေရိကန်ပြည်ထောင်စုရဲ့16ရောက်မြောက်သမရလင်ကွန်အကြောင်းနဲ့သူကွယ်လွန်ခြင်း150ပြည့်အထိမ့်မဲ့ပွဲအကြောင်းကိုဒီလောက်နဲ့ပဲရကြရအောင်လားရှင
်ကောင်းပါပြီဗျာနောက်တစ်ပတ်ကြာတော့မှာပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုကိုဆက်ကြသေးတာပေါ့
တော်ရရှင်တွေဘ ഹു တုဒ္ဒဖျားဖျားချိုးပါနိုင်ကြပါစေရှင
်တုဒ္ဒဆန်လင်အမေရိကန်တခွင်ကိုမက်ခင်ဖြူထရေးစီစဉ်တင်ဆက်ပေးခဲ့တာပါဒီစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေအင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလေရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ပေးထားပါလေရှင
်နာဂစ်မုန်နိုင်တန်ခံခဲ့ရတဲ့အေယာဝတီတိုင်းမှာဆန်စပါးနဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်နိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြပေးပါမယ် လွန်ခဲ့တဲ့2008ခုနှစ်မေလကနာဂစ်မုံတိုင်းတံခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီကနေ့အထိရာသီဥတုဖောက်ပြန်မှုတွေနဲ့ဇက်တိုက်ကြုံတွေ့နေရတာမို့နိုင်ငံတွင်းစားဝတ်နေရေးအတွက်အဓိကဖြည့်ဆည်းပေးနေတဲ့စိုက်ပျိုးရေးလုပ်ငန်းအတွက်ပါစိုးရိမ်ရတဲ့အနေအထားဖြစ်နေတာပါ။ပဲခူးယူမကတက်တော်တွေပြုံးကုန်တာဟာမြန်မာနိုင်ငံစိုက်ပျိုးရေးမှာအရေးပါတဲ့မုတ်တုံမိုးအပြောင်းလဲတွေဖြစ်စေတယ်လို့ ERI တိုင်းမြဝကျွမော်ဒေတာနဲ့အနောက်ယူမကတစ်ကြီးဝါကြီးတွေဒီရေတော်တွေပါကုန်ပျောက်ကုန်တာဟာမုတ်တုံလေးပြင်းမုံတိုင်းကိုအကာအကွယ်ကောင်းကောင်းမပေးနိုင်ပဲဖြစ်ခဲ့ရတဲ့ပြင်မြမပြည့်မြောက်ပိုင်းတစ်တော်ကြီးတွေပြုံးကုန်တာကလည်းရေဝေဒေတာကိုထိခိုက်စေတဲ့အတွက်မြစ်ကြောင်းတွေကရတဲ့ရေနဲ့ရှင်သန်ကြရတဲ့စိုက်ပျိုးရေးလုပ်ငန်းတွေတန်ခံနေကြရတာဖြစ်ပါတယ်။ဒါပေမဲ့ဟိုးအရင်ကတည်းကစံတင်ပို့မှုနဲ့နာမည်ကျော်ခဲ့တဲ့မြန်မာနိုင်ငံအတွက်ပြည်ရင်းဖူလုံရေးနဲ့အတူနိုင်ငံရခြားကိုပါစံတင်သွင်းနိုင်လောက်အောင်မြန်မာနိုင်ငံရဲ့အနေအထားကတည်ရှိနေတယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်
။ဒီစဘာမျိုးအပြင်ပတ်သက်ပြီးတော့နိုင်ငံတော်အနေနဲ့စိုးရိမ်ပူဆံကြရမလို့ပဲနဲ့အနာဂတ်မှာနိုင်ငံတွင်းမှာဖူလုံယုံမကနိုင်ငံနဂါကိုကျွန်တော်တို့ကဒီ ERI မျိုးကကျွန်တော်ကြီးကိုမှီပြီးတော့ကျွန်တော်တို့ကပားကြောင်ဆန်ထုတ်လုပ်နိုင်တဲ့ရင်းနှီးနေထားတာကျွန်တော်တို့မှာပြည့်စုံလို့နေပါတယ်။
အခုလိုပြည့်စုံရတဲ့ဆန်စပါးထုတ်လုပ်မှုမှာအိန္ဒိယနိုင်ငံတွင်နဲ့ရှင်ရန်နှိမ့်ချနေရတာမို့ပြန်လည်သုံးသပ်ဖို့လည်းအကြံပေးပါတယ်
။ဒါကိုနိုင်ငံတော်အနေနဲ့လေးနဲ့ထားပြီးတော့ပြန်လည်ပြီးတော့လက်ရှိစိုက်ပျိုးရေးလုပ်ငန်းကိုသုံးသပ်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့လက်ရှိကျွန်တော်တို့ EU တိုင်းမှာဆိုလို့ရှိရင်ဘိုးစပါးပြီးရင်ဘိုးစပါးရဲ့သူမေကာမတ်တပ်အားလုံးကွင်းနေရရုပ်ပြချီပဲရှိနေပါ။ဘာကြောင့်လဲဆိုတော့ EU တိုင်းမှာမြေချောင်းနေရတနည်းကိုပင်လေရီဒီရနှစ်ကြိမ်တက်ပါတယ်။တနည်းကိုနှစ်ကြိမ်တက်ရှင်းမဟန်ရှာနှစ်ကြိမ်တက်နှစ်ကြိမ်တက်ကြတော့လဲဒီမွေးစပါးရိတ်ကြည့်တဲ့အခါမှာမွေးစပါးတဲ့စိုက်ဖို့မှာလက်သမားတွေအခက်အခဲကဒီရေတွေကိုမြင်နေရပေမဲ့လဲတဲ့ရောက်အောင်မပို့နိုင်ဘူး။သူတို့ကအဲ့ဒီရေကိုတွဲနိုင်တဲ့အနေအထားကုန်ကြစိတ်သူတို့ကမရှိဘူး။လိုရမယ့်လုပ်ငန်းကဘာမှလွယ်လွယ်လေးပါဒီမြစ်ချောင်းတွေမှာကတ်ပြီးတော့ကျွန်တော်တို့ကဖောင်လေးနဲ့ကျွန်တော်ရေပြင်ဆက်ကလေးတွေနဲ့ရေသာတင်ပေးလိုက်မယ်ဆိုလို့ရှိရင်စပါးနာမကအာမတိနာမစိုးပဲကြောင်းနှမ်းဟိုကအကုန်လုံးပြည်နံစုံကိုနွေရာသီမှာစိုက်ပျိုးတင်ခြင်းအဖြစ်နိုင်ငံတော်အတွက်ကျွန်တော်တို့ကပြည်နံစုံကွန်ထရိုးနိုင်တဲ့အခြေအနေရှိတယ်။တိုးတော်ယနေ့အနေအထားကြည့်လိုက်ရင်ဆီဒီအေအိုတိုင်းတိုင်းလုံးကမိုးစွားရိပ်ပြီးလို့ရှိရင်ပါတီနာမှာကျွန်တော်တို့မဆိုင်နိုင်ဘူး။ဘာကြောင့်လဲဆိုတော့မြင်နေရတဲ့မြေချောင်းတွေကတနည်းနှစ်ကြိမ်တက်နှစ်ကြိမ်ကျသဘောအရရမြင်နေရတဲ့ရေကိုအချိုးရှိအောင်နိုင်ငံတော်အနေနဲ့ပတ်ပို့မှုမလုပ်နိုင်သေးဘူး။အဓိကတော့ဒီရေဆုပ်ချက်ကလေးနဲ့နိုင်ငံတော်ကသာ VH 6ရင်းတင်စင်ကလေးတွေပါအာယုံဆိုင်ပြီးတော့ပတ်ဖို့နိုင်မယ်ဆိုလို့ရှိရင်တော့စောစောကကျွန်တော်တို့ဘိုးရင်းမှာမထွက်တဲ့ Emperor Emeter စပါးမျိုး60လောက်ကိုမြန်မာ120 150ပြီးနိုင်တယ်ဆိုတော့ဘိုးရင်းမှာကျွန်တော်တို့ကတတိယလုံး80ရအောင်စားနေတဲ့ percent စပါးကိုကျွန်တော်တို့ဘိုးရင်းမှာတတိယလုံးမှာကျွေးပြီးနိုင်အောင်ကျွန်တော်တို့ဘိုးရင်းမှာရောက်တဲ့ရန်ကုန်တိုင်းဘိုးတိုင်းမှာစိုက်ပြီးတော့မြန်မာဒီဒေတာတွေမှာဒီတိုင်းမှာရှိတဲ့6ရင်းမျိုးရည်မြည်ရနေပြီးဒီတိစီမံကိန်းနေတာ Emeter စပါးမျိုးကို150ပြီးမယ်ဆိုလို့ရှိရင်ဒီရင်းစားတုံယုံမကပြပကိုထိုင်းလို့ပြန်လို့ရှင်ပြီးတော့တင်ဖို့နိုင်မယ်အနေထားကိုကျွန်တော်မြင်နေရပါတယ်။ဒီ basement clinic ကိုကျွန်တော်တို့ဒီဆယ်မျောင်းနေလုပ်မဲ့အစားဒီမိအချောင်းရည်တင်စီမံကိန်းနေတာနိုင်ငံတော်ကပံ့ပိုးပေးမယ်ဆိုလို့ရှိရင်ရေရှည်ဒီရင်းစားတုံဘူလုံးကိုတမကနိုင်ငံရဝင်ဝင်ပါအများကြီးရနိုင်တဲ့အနေထားကိုတွေ့နေရပါတယ
်။ဟုတ်ကဲ့ပါဆရာ။မြန်မာနိုင်ငံကထွက်တဲ့ဆန်တွေနဲ့ပတ်သက်ပြီးပြောပြပေးပါဆရာ။
ကျွန်တော်တို့မြန်မာနိုင်ငံမှာနာမည်ကျော်တဲ့စပါးကျော်တဲ့ဆန်ကတော့ပေါ်ဆန်ဘေးကြားပေါ်ဆန်ဘေးကြားရင်ဖြစ်ပါတယ်။ဘာကြောင့်စပါးကျော်တယ်လဲဆိုရင်ကဘာကိုခုမှကျော်တာမဟုတ်ပါဘူးခင်ဗျ။ပြီးခဲ့တဲ့ကျွန်တော်တို့ဒုတိယကဘာစစ်မတိုင်ခင်ကနေ62ခုနှစ်ကြီးကျွန်တော်တို့ဆန်တွေပို့တဲ့နေရာမှာတန်ပေါင်း3တန်းပို့တဲ့နေရာမှာအမထနန်ဂါနဲ့ပေါ်ဆန်စပါးမျိုးတွေကိုပဲပို့ပါတယ်။လက်ရှိမှာတော့ဒီစပါးကတော့အများပို့တဲ့အထက်မှာမရှိပါဘူး။လောလောဆယ်မှာတော့အမထစပါးမျိုးတွေပဲပို့ပါတယ်။ဘာကြောင့်ပို့လဲဆိုရင်ဒီနိုင်ငံတော်အနေနဲ့ဒီစပါးမျိုးပေါ်မှာသဘောထားဆိုတာတက်ပြီးတော့ဟိုကျွန်တော်တို့အလေးအနက်မရှိတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အလေးအနက်မရှိတဲ့ဆိုရင်ဒီစပါးမျိုးကသူတို့ရဲ့ခြင်မှာတော့ဘုဒ္ဓင်းတစ်စင်းသာပင်စိုက်လို့ရတဲ့အတွက်အထက်အားဖြင့်မဲတယ်။မဲတော့နိုင်ငံတော်တဲ့စံဖူလုံမှုကိုနောက်ရဖြစ်နိုင်တယ်ဆိုတဲ့ဟာဆိုရင်စိတ်ကတကယ်တမ်းလက်တွေ့မှာတော့အခုဆိုရင်ပဲ ERI တိုင်းတိုင်းလုံးဒီရန်ကုန်တိုင်းပဲခူးတိုင်းလုံးမှာဘုဒ္ဓင်းမှာဆိုလို့ရှိရင်ဒီစပါးမျိုးတွေပဲအကြီးကျယ်စိုက်ပျိုးပါရဲ့နောက်ပြီးတော့ဒုတိယဆန်အိုးဖြစ်တဲ့ချွေးဘူဝက်လက်ဒီစိုင်းတိုင်းဆေးရတော့ဒီသားမှာဆိုလို့ရှိရင်ဒီစပါးမျိုးကိုစိုက်ပြီးတော့ဒီသမားတွေကအရန်ကိုကျွဲဝချမ်းသာကြတယ်ဒါကြောင့်လဲဆိုတော့ဒီစပါးမျိုးဟာစိုက်စိတ်အားဖြင့်2သိန်းလောက်ကုန်ပေမဲ့တကယ်တမ်းရောင်းပြီဆိုရင်ကေကောက်90တရာထွက်ပြီဆိုရင်10သိန်းလောက်ရတယ်မတရားမြတ်တယ်အရန်ချမ်းသာကြတယ်အဲ့ဒီကဒီကဒီစပါးမျိုးကမိုးရင်းမှာဆိုလို့ရှိရင်တို့တော့ဒီနိုင်ငံတော်ရအလေးနဲ့မထားတဲ့အတွက်ဒီစပါးမျိုးဟာပြည်တွင်းစားသွင်းမှုလောက်မှာပဲစစ်နေထားမှာရှိပါတယ
်ပေါ်ဆန်းဘေးကြရင်ဟာဘာကြောင့်ကဘာကျော်တယ်လို့ပြောတာပါလဲဆရာ
Macam mana so, nunggu gunung sebaya kau mana? Ikan ni nanti tahun ni mah seti jo, jenuh kebawa mah. Pina nengen ni, Filipin nengen mah cimpar, kebawa Sanjaya conference mah. Kebawa mah sah kau tu, ya dah sih tu sebab guruh cebi atau supirnya mah. Macam ni dah, terpaksa juga lah. Adi mah cimpar ni, Justin Rice ni cimpar ni tu cimak mah. Jenuh pasang mui sebab kau biro. ก็คือที่โอเทดาวที่มันไม่ได้ดูเช่นนั้นบุราบัวอะไรบ้างเราสั่งลงอะไรสิเลยก็พยายามสิเลยแต่ที่ยิ่งเช่นนี้เนี่ยก็ว่านี่ก็ส่งจากนี้ก็ประมาณสิปีจนจะไปโอเคบ้างเช่นสั่งสบายใส่ผิวรามาดมิวเนี่ยพัตเตอร์บีโรมิวเนี่ยพัตเตอร์ลูเล่จันทร์รัวมิวคอมพิวเตอร์มาตาลิงทุลุเบเดอร์มาเลยทุนนุ่งตัวเลยทุนนุ่งตัวลูเบเดอร์มาเลยที่เอาไว้เลยยาวเนี่ยลูเล่ยี่เจ้าเควเดอร์ลูเล่มาเลยดมิวมาตั้งเนี่ยตัวตัวเจ้าเคว ီးတော့ရောင်းရတဲ့အနေအထားရှိတယ်။ပြီးတော့မြို့ကောင်းမြို့တန်းကိုဒါကျွန်တော်တို့ကလူမတွေကိုပံ့ပိုးပြီးတော့ကူညီပေးနိုင်မှာဆိုရင်ကျွန်တော်တို့ရဲ့နာကတ်ကစံသွားထုတ်လုပ်မှုလုပ်ငန်းဟာဘာမှစွန့်ရွာရအောင်ရှင်နေမရှိပါဘူး။ဒါဒီမြို့ကောင်းမြို့တန်းထုတ်လုပ်တဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့ဘာမှထူးထူးထူးထူးခက်ခက်ခဲခဲလည်းမရှိပါဘူး။ဒီတိုင်းမြို့ကောင်းမြို့တန်းထုတ်လုပ်ရတဲ့ဒီလားနေတဲ့ကျွန်တော်တို့မှာရှိပါဘူး
။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော
်။တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုအခုလိုတောက်ကြညနဲ့စနေမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်ကြပါရစေ။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံနဲ့တကွပြန်ပြီးတော့နားဆင်နိုင်ကြပါရစေ။မျက်မှောက်ရေးရဖျားဖျားသုတဆုံးလေအမေရိကန်တခွင်စားတဲ့ခေါင်းစဉ်တွေအောက်မှာတက်ဆိုင်ရာခေါင်းစဉ်ခွဲတွေကနေတစ်ဆင့်နားဆင်နိုင်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းနားဆင်ခဲ့ရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေပြန်ပြီးတော့နားဆင်ကြရမှာပါ။ VOA အမေရိကန်တန်ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ရဲကဖမ်းဆီးထိန်းသိမ်းထားစဉ်တွင်ဧပြီလ19ရက်နေ့ကတေဆုံးခဲ့ရတဲ့ Freddie Gray တေဆုံးမှုမှာပါဝင်ပတ်သက်နေတဲ့ရဲအရာရှိ6ဦးစလုံးကိုလူသတ်မှုလူသိမ်းမှုတွေအပါအဝင်ပြစ်မှုတွေနဲ့တရားဆွဲဆိုဖို့ဆုံးဖြတ်လိုက်ကြောင်း Maryland ပြည်နယ်အစိုးရရှင်းနေကမကြသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ဒီရဲအရာရှိ6ဦးစလုံးကိုလည်းဖန်ဝရန်ထုတ်လိုက်ပြီးဖြစ်ပါတယ်။ Great Day ဆောင်ရမှုနဲ့ပတ်သက်ပြီးတင်သွင်းတဲ့ရဲစုံစမ်းစစ်ဆေးမှုရလဒ်တွင်တဲ့တရားစုံစမ်းစစ်ဆေးမှုတွေအရလူသတ်မှုဖြစ်ကြောင်းတွေ့ရှိရတယ်လို့ပြည်နယ်အစိုးရရှေ့နေ Marilyn J. Mosby ကပြောပါတယ်။ Great ဟာ April 12ရက်နေ့မှာရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်သွားစဉ်အတွင်းလေဘင်းကဆုတ်ရတဲ့ဒဏ်ရာကြောင့်တေဆုံးခဲ့ရတာဖြစ်ပြီး Great ကိုရဲကအလုံးပိတ်ကားနဲ့တေဆောင်စဉ်မှာသူလိုအပ်တဲ့ဆေးဝါးအကူအညီတွေပေးရတာမျိုးမရှိခဲ့သလိုကပတ်ပတ်ပြီးခေါ်ဆောင်ရမယ့်တာဝန်တွေလည်းပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်။ Grace မှာအိတ်ဆောင်ဓာတ်တစ်ချောင်းတွေ့ရပေမဲ့ဒါဟာတင်ဝင်တေဆောင်ခွင့်ရှိတဲ့ဓာတ်မျိုးဖြစ်ပြီး Grace ကိုဖမ်းဆီးမှုမှာလည်းသူဟာဘာဖြစ်မှုမှကျူးလွန်တာမတွေ့ရတဲ့အတွက်ဒီဖမ်းဆီးမှုကတရားမဝင်ဘူးလို့ပြောပါတယ်။နီပေါ်နိုင်ငံမှာငလင်တန်းကြောင့်တေဆုံးရသူအရေးအတွက်ဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြံနေမှာတော့6,200အထိတိုးလာနေတာပါ။စနေနေ့ကလှုပ်ခတ်တဲ့ငလင်ကြောင့်ပြိုကျပျက်စီးခဲ့တဲ့ပျက်စီးပုံတွေတဲကနေတေဆုံးသူတွေရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေရှာဖွေထောက်ယူနေတာကြောင့်အရေးအတွက်ဒီတဲ့တိုးလာနိုင်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်လောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းလူကုန်ကူးလေရှိတဲ့လမ်းကြောင်းတစ်ခုမှာတောက်ကြံနေကရှာဖွေတွေ့ရှိခဲ့ပါတယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ Glenn Bond Carlio ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.